Egypt နဲ့ Tunisia နိုင်ငံတွေမှာအာဏာရှင်အစိုးရတွေကိုဖယ်ရှားနိုင်ခဲ့တဲ့ဆန္ဒပြပွဲတွေရဲ့နောက်ဆက်တွဲကြရဲ့အဖြစ်ပေါ်ပေါက်လာတဲ့လီဗျားနိုင်ငံကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းဒီကနေ့မှာတော့ရဲတွေနဲ့ဆန္ဒပြသူတွေအတိအကျုံဖြစ်ပွားခဲ့ပါတယ်။အတိုက်ခံတက်ကြွလှုပ်ရှားသူတွေကအင်တာနက်လူမှုကွန်ရက်တွေပေါ်ကနေတိုင်းပြည်မှာနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့လီဗျားခေါင်းဆောင်မွမ်မာဂဒါဖီကိုဆန့်ကျင်ကြဖို့လုံဆောင်ခဲ့ကြပြီးတဲ့နောက်ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဘန်ဂါဇီမှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။လူစုခွဲဖို့ကြိုးပမ်းခဲ့တဲ့ရဲတွေကိုဆန္ဒပြသူတွေကဂဲတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့လည်းဒေသခံသတင်းတွေကဖော်ပြကြပါဗျ။ပဋိပက္ခတွေအတွင်းလူပေါင်း38ယောက်အထိခိုက်ဒဏ်ရာရရှိခဲ့ကြောင်းလည်းစေယုံကတာဝန်ရှိသူတွေကပြောပါတယ်။လီဗျာအစိုးရသတင်းဌာနတွေကတော့ဆန္ဒပြပွဲတွေကိုအလေးထားဖော်ပြတာမျိုးမရှိဘဲနောက်ပိုင်းမှာအစိုးရကိုထောက်ခံသူတွေကလည်းဘန်ဂါဇီထရီပိုလီမြို့တော်နဲ့တခြားမြို့တော်တော်များများမှာလူဒုစုဝေးပွဲတွေလုပ်နေတယ်လို့သာကြေညာခဲ့ပါတယ်ရှင်။